ခွလန်ကုန်းမြစ်ဒေသဟာအစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုသိမှန်ပြတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ရတဲ့ပတ်သက်ပြီးတော့ကမ္ဘာကောင်ဆောင်တွေကဝေဖန်နေကြပါတယ်။စီးရီးယားနိုင်ငံသားဝင်ကြီးကတော့သမ္မတထရမ့်ရဲ့ကြေညာချက်ဟာတာဝန်မေ့ရာကျပြီးတော့ခွလန်ဒေသဟာအာရန်နဲ့စီးရီးယားတို့နဲ့သက်ဆိုင်ခဲ့တဲ့ဆက်ပြီးတော့လည်းသက်ဆိုင်နေဦးမယ်ဆိုတဲ့အချက်ဟာပြောင်းလဲမှာမဟုတ်ဘူးလို့မင်းနေတုံးကပြောဆိုခဲ့ပါတယ်။အမေရိကန်ဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာပဲဖြစ်ပြီးတော့နိုင်ငံတကာတရားဝင်ဖြစ်မှုကိုကင်းဆိုင်ဘူးဆိုတာထင်ရှားတယ်လို့စီးရီးယားဘက်ကကြေညာပါတယ်။တူရကီသမ္မတရီဆက်တေးရဲ့အာဒဝမ်ကလည်းသမ္မတထရမ့်ရဲ့ကြေညာချက်ဟာအရှိလေပိုင်းဒေသတွင်ကအကြက်တဲပြည်ပခအသည့်နဲ့တင်းမာမှုအသည့်တွေဖြစ်ပေါ်လာတော့မဲ့သဘောတွေဖြစ်စီတယ်ဆိုပြီးလည်းပြောပါတယ်။ဘလောက်ပဲအရေးပါတဲ့နိုင်ငံပဲဖြစ်ဖြစ်ဒီလိုဆုံးဖြတ်ချက်ကိုချလို့မရဘူးလို့အာရက်အဖွဲ့ချုပ်အကြီးကဲအဘူဂီယက်ကသမ္မတထရမ့်ရဲ့ကြေညာချက်ကိုဝေဖန်လိုက်ပါတယ်။အာရက်ပြည်နယ်ကွေးကဘီယင်စနစ်ကျင့်သုံးတဲ့အာရက်6နိုင်ငံပေါင်းအဖွဲ့အားလည်းဂိုလန်ကုန်းမြစ်ဟာစီးရီးယားရဲ့နယ်မြေဖြစ်တဲ့အစ္စရေးကစစ်အာဏာသုံးပြီးတော့သိမ်းပိုက်ထားတယ်ဆိုတဲ့အချက်ကိုပြောင်းလဲလို့ရမှာမဟုတ်ဘူးလို့ပြောပါတယ်။အီဂျစ်နိုင်ငံသားရေးဝန်ကြီးဌာနကလည်းသမ္မတထရမ့်ကြေညာချက်ကိုရှုတ်ချလိုက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်469မှာလည်းအစ္စရေးရဲ့နယ်မြေသိမ်းပိုက်မှုကိုကန့်ကွက်ထားတယ်လို့ထောက်ပြပါတယ်။အီမန်နိုင်ငံသားရေးဝန်ကြီးကတော့သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ဆုံးဖြတ်ချက်တွေကဒေသတွင်းပြည်ပခါတွေကိုဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ဥရောပသမဂ္ဂကလည်းဂိုလန်ကုန်းမြစ်ကိုအစ္စရေးပိုင်နေဆိုတာကိုအတိအမှန်ပြုထားပါဘူးအခုလည်းဒီရက်ဒီချက်အတိုင်းပဲရှိရလို့ပြောပါရစေ။